မေရိကန်ပြည်ထောင်စုကအင်္ဂလိပ်နဲ့ကနေဒါနဲ့မက္ကဆီကိုနဲ့ကုန်သွယ်ရေးစာချုပ်အတွက်ချုပ်ဆိုဖို့ရတဲ့သဘောတူညီချက်ဟာကမ္ဘာပေါ်ကကုန်သွယ်ရေးသဘောတူညီချက်တွေထဲမှာအကြီးဆုံးနဲ့အကောင်ဆုံးဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်နဲ့သူ့အဆိုအဖွဲ့ဝင်တွေကပြောပါတယ်။အခုရတဲ့တမိုင်းဝင်သဘောတူညီချက်ကလည်းအမေရိကန်ပြည်ထောင်စုနဲ့မြောက်အမေရိကတိုက်တဲ့ငွေနဲ့အလုတ်ကန်တွေလှိမ့်ပြီးဝင်လာစေမယ်လို့သမ္မတထရမ့်ကဂျိုဒန်ဟော့ကင်းထုတ်လိုက်ပါတယ်။ဒါဟာနှစ်ပေါင်းအစ်စ်လောက်ကျင့်သုံးခဲ့တဲ့မြောက်အမေရိကနိုင်ငံများလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက် NAFTA ကိုအစားထိုးတဲ့စာချုပ်တစ်ပါ။သမ္မတအင်ဂျူနှင်းစီဦးရဲ့မှာသမ္မတထရမ့်မင်းငွန်းပြောရမှာ NAFTA နဲ့မှာအစားထိုးမဲ့ American, Mexico, Canada သဘောတူညီချက် USMCA ဟာအလုံးတက်တဲ့ကိုကောင်းမွန်တဲ့သဘောတူညီချက်တစ်ခုဖြစ်တယ်လို့ပြောပါလေ။နှစ်စဉ်ကုန်သွယ်မှုပမာဏ American Dollar 1.2 trillion လောက်ရှိမဲ့သဘောတူညီချက်ဟာအပြန်အလှန်ညှက်တာမှုရှိစေပုံမှာအခြေခံထားကြောင်းသမ္မတကပြောပါလေ။မက္ကဆီကိုသမ္မတကဒီသဘောတူညီချက်ကနေမြောက်အမေရိကတိုက်ကိုကမ္ဘာပေါ်မှာစီးပွားရေးအရှင်ပြန်မှုအများဆုံးဒေတာတစ်ခုဖြစ်လာစေတယ်လို့သူ့ Twitter မှာရေးတယ်လို့ကနေဒါသမ္မတကလည်းဒီသဘောတူညီချက်ကနေတောင်းနိုင်ငံမိတ်ဆွေဖြစ်မှုပိုခိုင်မာစေတဲ့အပြင်မြောက်အမေရိကတိုက်နေပြည်သူအားလုံးအတွက်အကျိုးရှိမယ်လို့သူ့ Twitter မှာရေးပါတယ်